2016ရွေးကောက်ပွဲတော်ကရုရှားရဲ့ဝင်ရောက်ဆက်ဖက်မှုနဲ့ပတ်သက်ပြီးမကြခင်ကထွက်ပေါ်ခဲ့တဲ့ရောဘတ်မူလာရဲ့အစိုးရခန်းစာအပေါ်ကင်တွေပုံနဲ့သမ္မတထရမ့်ဟာစုံစမ်းစစ်ဆေးမှုကိုမဟန်တားခဲ့ဘူးဆိုတဲ့အငင်းပွားပွဲဆုံးဖြတ်မှုတွေကိုခုခံကာဝယ်ပြောဆိုဖို့အတွက်အမေရိကန်ပြည်ထောင်စုနိုင်ငံတော်ရှေ့နေချုပ်ဝီလျံဘတ်ကကွန်ဂရက်လွှတ်တော်ရှေ့မှောက်မှာပေါ်တူဟူးနေကထွက်ဆိုခဲ့ပါတယ်မော်လာရဲ့နှစ်နှစ်ကြာစုံစမ်းစစ်ဆေးမှုအပြီးပထမဆုံးအကြိမ်ဖြစ်တဲ့အထက်လွှတ်တော်တရားရေးကော်မတီရှေ့မှောက်ထွက်ဆိုရမှာစုံစမ်းရေးအစီရင်ခံစာကို၄မျက်နှာအချင်းချင်းထုတ်ပြန်ဖို့အတွက်ဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးဒီမိုကရက်အမတ်တွေရဲ့ခက်ခဲတဲ့မေးခွန်းတွေကိုဝီလျံဘားကရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာတစ်ခုလုံးကိုဟိုတစဒီတစထုတ်ပြန်ပြီးမပြည့်စုံတဲ့အချက်လက်တွေပေါ်မှာလူလူကြားအငင်းပွားစရာဖြစ်အောင်လုပ်တာဟာအကျိုးမရှိနိုင်ဘူးလို့ယုံကြည်ကြောင်းဝီလျံဘားကပြောကြားခဲ့တာပါ။ဝလျံဘားရဲ့အချင်းချုပ်ပြန်ရေးထားတဲ့စာဟာအဓိပ္ပာယ်မချုံငုံမိဘူးဒါကြောင့်အစင်ခံစားမှုရင်းပါတည်ဝင်အနှစ်ချုပ်ကိုထုတ်ပြန်ဖို့အတွက်ရောဘတ်မော်လာကစာရေးပေးပို့ခဲ့ပြီးတဲ့နောက်မှာအခုလိုကြားနာစစ်ဆေးမှုတွေလုပ်ခဲ့တာဖြစ်ပါတယ်ဝလျံဘားကတော့စုံစမ်းစစ်ဆေးအစင်ခံစားတစ်ခုလုံးကိုဖြစ်နိုင်တဲ့မြန်အမြန်ဆုံးထုတ်ပြန်ခြင်းနဲ့လို့ပြောပြီးတော့ရောဘတ်မော်လာရဲ့မြစ်တာရက်ခံချက်ကိုပယ်ချခဲ့ပါတယ်